မြန်မာနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်အသစ်မစ္စတာဒန်ရှီချန်ဟာအာနာသိန်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ကြာတာပရီးနေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေအပါအဝင်မြန်မာပြည်ရဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေနိုင်ငံတကာမျက်နှာစာမှာတရုတ်ရဲ့မြန်မာဘက်ကရည်တည်ချက်တွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အခုလိုတရုတ်ကမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်အသင့်ခန့်အပ်ပြီးမြန်မာစစ်ကောင်စီနဲ့တွေ့ဆုံတာဟာအမေရိကန်ပြည်ထောင်စုကအတိုက်အခံတွေကိုကူညီမဲ့ NDAA ဥပဒေကိုလွှတ်တော်ကအတည်ပြုလိုက်တာနဲ့တိုက်ဆိုင်မှုတွေရှိနေတယ်လို့အကဲခတ်တွေကပြောဆိုပါတယ်။1990လွှတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်လေးလာသူတူလည်းဖြစ်တဲ့ဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်။ဒီကာလနဲ့တွေ့ကြည့်လို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့လက်နက်ကင်တန်းရင်သာတွေနဲ့ပတ်သက်ပြီးဆက်နေတဲ့ညီညာရေးကိစ္စနောက်တစ်ခါအမေရိကန်ပြည်ထောင်စုကလုပ်လိုက်တဲ့ဘာမှ act အသစ်ဖြစ်လာတဲ့ကိစ္စနှစ်ခုလုံးဟာသက်ဆိုင်နိုင်တယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်မြင်ရတာအဓိကတော့ဟိုညဉ့်ညဉ့်ကိစ္စကနံပါတ်1နောက်သွားရင်ဟန်လွဲနဲ့မလုံမဖြစ်တဲ့ဒီ NDAA ကိုဘယ်လိုခုခံကာကွယ်တိုက်ဖြတ်မလဲဆိုတဲ့ကိစ္စလည်းပါမယ်လို့ကျွန်တော်ယူဆပါတယ
်ဒေါက်တာတင်းဆွေပြောဆိုသွားတာပါတရုတ်ဟာမြန်မာနိုင်ငံပြည်ထောင်နာကိုပြည်တွင်းရေးလို့ပြောဆိုပေမဲ့1960ကျော်နှစ်များကတည်းကမြန်မာနိုင်ငံပြည်တွင်းရေးကိစ္စတွေမှာတရုတ်ပါဝင်ဆောင်ရွက်လေးရှိတယ်လို့လည်းဒေါက်တာတင်းဆွေကပြောဆိုခဲ့ပါတယ်။အခုလိုအသင့်ခန့်အပ်လိုက်တဲ့တရုတ်အထူးကိုယ်စားလှယ်ဟာ2020ခုနှစ်ကအာဆီယံဆိုင်ရာတရုတ်အထူးကိုယ်စားလှယ်အဖြစ်ဆောင်ရွက်ခဲ့သူဖြစ်ပြီးအရင်အထူးကိုယ်စားလှယ်ဆန်ကော်ရှင်းဟာနေရာမှာတာဝန်ယူသူဖြစ်ပါတယ်။ဆန်ကော်ရှင်းဟာမြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာမြန်မာနိုင်ငံကိုနောက်ဆုံးသွားရောက်ခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ21ရက်နေ့တုန်းကတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံသဘောတူညီချက်5ရပ်ကိုအချိန်အကန့်အသတ်နဲ့တိတိကျကျလိုက်နာအကောင်အထည်ဖို့ပေါ်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်မှာတရုတ်ကမဲမပေးဘဲနေခဲ့ပေမဲ့ဗီရိုအာနာသုံးကန့်ကွက်ပယ်ချတာမျိုးတော့မလုပ်ခဲ့ပါဘူး။